ရုတ်နိုင်ငံဝူဟန်မြို့ကစတင်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတရားဝင်ရောဂါအမည်သတ်မှတ်လိုက်ပါပြီ
First of all we now have a name for the disease and it is COVID-19
ယောဂါမည်ကို COVID-19 COVID-19 လို့အမည်ပေးထားပြီး CO ကတော့ကိုရိုနာဗိုင်းရပ်စ်ကိုကူးစားပြုပြီး VI ကတော့ဗိုင်းရပ်စ်ဒီကတော့ယောဂါကိုအတူကောက်သုံးလုံးထားတာဖြစ်တဲ့အကြောင်း WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ရုံးချုပ်မှာအင်္ဂါနေ့ကကြေညာလိုက်တာပါ19ကတော့တွေ့ရှိတဲ့2019ခုနှစ်ကိုရည်ညွှန်းထားတာဖြစ်ပါတယ်။ယောဂပိုးတက်ဖြည့်ရေးမှာတရားဝင်အမည်ပေးသတ်မှတ်ဖို့အရေးကြီးတဲ့အကြောင်းလဲ WHO ကြီးကပြောဆိုခဲ့တာပါ။အချိန်နဲ့မှာပဲ virus ပိုးနဲ့ပတ်သက်လို့ကောင်းကောင်းမသိသေးတဲ့အကြောင်းလဲ WHO ပြောဝင်ရသူကနှစ်ရက်ကြာညီလာခံကျင်းပနေတဲ့ဂျနီဗာမြို့မှာပြောဆိုသွားပါတယ်။ virus ကူးစက်ပိုးစတင်ဖြစ်ပေါ်လာဖို့ခန္ဓာကိုယ်ရင်းယောဂပြိုးတဲ့အချိန်နဲ့ပြင်းထန်မှုတွေနဲ့အပါအဝင်ယောဂနဲ့ပတ်သက်လို့မျက်မျက်ဆဆမသိရသေးတဲ့အကြောင်း WHO ပြောဝင်ရဖရလာချိုက်ကပြောဆိုလိုက်တာပါဒီဥချမ်းမကြီးထိတ်တန့်ချံပိပုဂ္ဂိုလ်ကတော့ယောဂကုသမှုဟာဧပြီလလောက်မှာအဆုံးသတ်နိုင်တဲ့အကြောင်းအင်္ဂါနေ့မှာပဲပြောဆိုထားပါတယ်ဒါပေမဲ့လည်း WHO ညွှန်ကြားရေးမှူးချုပ်ကတော့ဗိုင်းရပ်စ်ပိုးပြဿနာဟာအကျံဖက်ဝါဒထက်တော်ဆိုးရတဲ့အတွက်ပြည်သူရန်သူနံပါတ်1ဖြစ်သတ်မှတ်ပြီးရင်ဆိုင်ဖြည့်ရှင်းမှုလိုအပ်တဲ့အကြောင်းသတိပေးထားတာပါအင်္ဂါနေ့အထိတရုတ်နိုင်ငံမှာဗိုင်းရပ်စ်ကူးစက်သူ42,900ယောက်ရှိပြီးသေဆုံးသူ1,019ယောက်ရှိတဲ့အကြောင်းလည်း WHO ကအတည်ပြုထားတာပါတရုတ်နိုင်ငံပြည်ပကနိုင်ငံပေါင်း24နိုင်ငံမှာလည်းကူးစက်သူ393ယောက်ရှိတဲ့အကြောင်းနဲ့သေဆုံးသူ1ယောက်ရှိတဲ့အကြောင်း WHO ကအတည်ပြုထားပါတယ်